Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။2019ခုနှစ်အောက်တိုဘာလ16ရက်တောက်ကြနေမနက်ခင်းဒီရီအမေရိကန်တန်စီစဉ်တွေကို American တီတောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမများသတင်းအောင်ပါဒီမနက်ခင်းစီစဉ်တွေကိုတောင်းရင်တင်ဆက်ပေးသွားပါမယ်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီနေ့မနက်ဖြန်သတင်းတွေကိုဒေါခင်မြူးတင်နဲ့ကျွန်တော်ကြော်သိမ်းပြပြမှာပါ။ Syria နောက်ပိုင်းတူရကီထိုးစစ်ကို120အပြည့်အဖို့တူရကီကသဘောတူလိုက်ပြီလို့ American တူတမ Mike Pence ကကြေညာပါတယ်။ EU နဲ့ပြည်ထောင်ဝန်ကြီးချုပ်ကြား Brexit အရေးသဘောတူညီချက်ရပြီဖြစ်ပေမဲ့အတိုက်အခံတွေကတော့ကန့်ကွက်မယ်လို့ပြောထားပါတယ်။ထိုင်းနိုင်ငံမှာလူမောင်ကိုကူးခံရသူတွေကိုနေနာခြေပေးဖို့တရားရုံးတွေကဆုံးဖြတ်ပေမဲ့မရတဲ့အမှုပေါင်းက69ရာခိုင်နှုန်းကျော်ရှိနေပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတဲ့သတင်းတွေကိုလည်းသိရအောင်ပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှနားဆင်ရမယ့်သတင်းလှော်ရီထဲမှာဆိုရင်လာမယ့်နှစ်ကမ္ဘာစီးပွားရေးတိုးတက်မှုနှိမ့်ကွေးကြဆင်းမယ်လို့ကမ္ဘာ့ဘဏ်နဲ့ကမ္ဘာငွေကြေးရန်ပုံငွေအဖွဲ့ IMF တို့ကသတိပေးခဲ့တဲ့အကြောင်း
There's an urgency to what we're doing because of the challenges facing development. Part of it is global.
ကပ္ပဘန်ဥက္ကဋ္ဌဒေးဗစ်မဲလ်ပတ်ပြောသွားတာပါအပြည့်စုံလို့သတင်းတွေပြီးမှနားဆင်ရပါမယ်။ဒီသတင်းနဲ့အတူပင်လယ်ရေမြေနဲ့ပြင်းမြင့်တက်လာပြီးတော့အရှတိုက်ထဲမှာအဓိကကျတဲ့မြဝကျွန်းပေါ်ဒေသကြီးတွေပျောက်ကွယ်စားပြူလာနေတဲ့အကြောင်းနဲ့တခြားစိတ်ဝင်စားဖို့ရသတင်းလှတွေကိုနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားပါမယ်။ဒီလိုစီစဉ်နေမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ကပြောပြပေးပါရှင
်။စီရီးယားနိုင်ငံမြောက်ပိုင်းမှာကလက်နက်ကန်တွေကိုတိုက်ခိုက်နေတာကနေနိုင်ငံ120အပြည့်အဖို့တူရကီကကြာသာပတေးနေ့မှာသဘောတူလိုက်ပြီးလို့အမေရိကန်ဒုတိယသမ္မတမိုက်ပန့်စ်ကအန်ကာရာမြို့တော်ကနေကြေညာပါတယ်။တူရကီသမ္မတရီဂျက်တိုင်အာရိုဝါနဲ့အချိန်တော်ကြာဆွေးနွေးပြီးတဲ့နောက်အခုလိုကြေညာတာပါ။ဒီလိုပြည့်ရလိုက်တာကြောင့်အတူကီတောင်ဘက်နယ်စပ်စီရီးယားနိုင်ငံတွင်32ကီလိုမီတာကျယ်ဝန်းနဲ့ဂျာကန်စုံကနေ Card YPG လက်နက်ကိုင်တွေထွက်ခွာဖို့အချိန်ရသွားစေမယ်လို့ဒုသမရာပန့်စ်ကပြောပါတယ်။အပြေခတ်ရဆဲရာဟာတိုက်ပွဲတွေဖြစ်နေတဲ့ဒေသမှာငြိမ်းချမ်းရေးနဲ့လုံခြုံရေးရရှိဖို့ယူရတာဖြစ်ပြီးတူရကီနဲ့အမေရိကန်တောင်ဝန်ရှိသူတွေ9နာရီကြာဆွေးနွေးပြီးတဲ့နောက်ဖြစ်လာတာလို့လည်းပြောပါတယ်။ဒါပေမဲ့စီရီးယား Card တွေအတွက်မကြာခဏပြောဆိုလေးရှိသူ Card လူမျိုးဝါရင့်စီရီးယားနိုင်ငံရေးတမား Elder Silik ကစီးရီးယားပိုင်နယ်တွင်30ကီလိုမီတာထိတူရကီကိုဝင်လာခွင့်ပြုတဲ့အစိုးရချက်မျိုးကိုပယ်ချရဲဆိုတာအရင်ကတည်းကပြောထားပြီးသားဖြစ်တယ်လို့ပြောတဲ့အကြောင်းဒေသတွင်းကသတင်းဌာနတွေကဖော်ပြကြပါတယ်။အပြည့်အထားချိန်တွင်တိုက်ခိုက်ခံရရင်ခတွေအနေနဲ့ကိုယ့်ဘာသာကုကံကာကွယ်သွားမယ်လို့လည်းသူကပြောပါတယ်။ဒီအကြောင်းသတင်းလွှာကိုသတင်းတွေပြီးထုတ်လွှင့်မှုရှိပါတယ်ခင်ဗျာ။
သမ္မတဒေါ်လာထရမ့်ကတန်တမန်တွေကိုသူ့ရဲ့ကိုယ်ရေးရှင်နေရူဒီဂူလီယန်နီနဲ့လက်တွဲပြီးလှုပ်ဆောင်ဖို့အမိန့်ပေးခဲ့ကြောင်းသမ္မတအင်ဂျီကချက်တပရင်းနေမှာအတည်ပြုပြောကြပါတယ်။ယူကရိန်းဘက်ကစုံစမ်းစစ်ဆေးမှုတွေလှုပ်ဆဲဖို့ဖြစ်ပြီးဒါဟာထရမ့်အတွက်နိုင်ငံရေးအထောက်အကူဖြစ်စေမှုနဲ့ဆက်ဆက်ပြီးယူကရိန်းအတွက်စည်ရေးအကူအညီပေးဖို့ဖြစ်ပါတယ်။2016သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကသမ္မတလောက်ဟီလရီကလင်တန်အနိုင်ရရင်ယူကရိန်းကအဓိကခန္ဓာကနေပါဝင်နိုင်ပွဲရှိတာကိုသမ္မတထရမ့်ကစိုးရိမ်နေကြောင်းနဲ့ဒါကိုယူကရိန်းမှာအဓိကစုံစမ်းပေးဖို့ပန်ကြားခဲ့တာဖြစ်ကြောင်းသမ္မတအင်ယူဆိုင်ရာဝန်ထမ်းများရဲ့ယာယီအကြီးကဲမစ်မော်ဗန်နီကသတင်းတောက်တွေကိုပြောပါတယ်။အခုလို2016တုန်းကဘာဖြစ်ခဲ့လဲဆိုတာကိုပြန်ကြည့်တာဟာအဲ့ဒီနိုင်ငံတွင်းအကြီးလိုက်စားမှုတွေနဲ့ပတ်သက်ပြီးစိုးရိမ်တာကြောင့်ဖြစ်ကြောင်းလည်းပြောပါတယ်။ဒါ့အပြင်သမ္မတရဲ့ကိုယ်ရေးရှင်နဲ့အပါအဝင်ပတ်သက်တာဟာတရားမဝင်တာမဟုတ်ကြောင်းနဲ့ဒီကိစ္စတွေကြောင့်သမ္မတကိုတရားဆွဲဆိုဖို့မလုပ်နိုင်ကြောင်းသမ္မတဟာနိုင်ငံဆိုင်မူဝါဒကိုချမှာဖြစ်ပြီးသူ့မူဝါဒအတွက်ရွေးချယ်ခြင်းသူကိုရွေးချယ်တာဟာလည်းဘယ်ဥပဒေကိုမှချိုးဖောက်တာမဟုတ်ဘူးလို့ပြောပါတယ်။
ဥရောပသမဂ္ဂ EU ကနေပြည်သူနိုင်ငံတို့ထွက်ရေး Brexit နဲ့ပတ်သက်ပြီးအခုနောက်ဆုံးရလိုက်တဲ့သဘောတူညီချက်ကိုစနေနေ့ပြည်ထောင်ပါလီမန်အစည်းအဝေးမှာထွတ်တော်အမှတ်တွေထောက်ခံမဲ့ပေးကြမယ်လို့ EU ခေါင်းဆောင်တွေကမျှော်လင့်နေပါတယ်။ဒါပေမဲ့အတိုက်အခံနိုင်ငံရေးပါတီတွေကတော့ထောက်ခံမှာမဟုတ်ဘူးလို့ပြောနေကြပါပြီ။သဘောတူညီချက်ရရမရရ EU ကနေထွက်မယ်လို့ဝန်ကြီးချုပ် Boris Johnson ကအခိုင်အမာပြောထားတဲ့နောက်ဆုံးရမတိုင်ခင်သတင်းနှစ်ပတ်အလိုမှာဝန်ကြီးချုပ် Johnson နဲ့ EU ကြားကြာတာပြည်နေ့အစောပိုင်းကသဘောတူညီချက်ရလိုက်ကြတာပါ။အခုနောက်ဆုံးရတဲ့သဘောတူညီချက်ဟာပြည်တည်အတွက်ပြည်တည်လူလူအတွက် EU အတွက်ပိတ်ကောင်းတဲ့သဘောတူညီချက်ဖြစ်တယ်လို့ဝန်ကြီးချုပ်ဂျွန်ဆန်ကဆိုပါတယ်။ဥရောပကော်မရှင်ဥက္ကဋ္ဌ John Claude Juncker ကဒီသဘောတူညီချက်ဟာမျှတပြီးဟိုဘက်ဒီဘက်ညီတယ်လို့ပြောပါတယ်။ဒါပေမဲ့ဗြိတိသျှအတိုက်ခံပါတီတိုင်းနာမကဝန်ကြီးချုပ်ဂျွန်ဆန်ရဲ့မဟာမိတ်မြောက်ပိုင်းအိုင်ယာလန် Democratic Unionist Party ကပါဒီသဘောတူညီချက်ကိုပယ်ချထားပြီးပါပြီ။
ရှင်းလင်းတဲ့ကျင်းပမဲ့ G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံဆွေးနွေးပွဲကိုဖလော်ရီဒါပြည်နယ်ကအမေရိကန်သမ္မတဒေါ်နယ်ထရမ့်ပိုင်ဆိုင်တွေကတခုဖြစ်တဲ့ဒေါ်ရယ်မှာကျင်းပမှာဖြစ်ကြောင်းသမ္မတအင်ယူကကြက်တပင်းနေမှာကြေညာပါတယ်။အခုလိုသမ္မတထရမ့်ပိုင်ဆိုင်မှာဆက်မှုထိပ်သီးအစည်းအဝေးလက်ခံကျင်းပဖို့ရွေးချယ်တာဟာသမ္မတရဲ့ကိုကြိုးစည်းဝါအတွက်လိုဝေဖန်မှုတွေရှိနေပေမဲ့အစည်းအဝေးကျင်းပမဲ့နေရာကိုကြေညာခဲ့တဲ့သမ္မတအင်ယူယာယီဝန်ထမ်းအကြီးကြီးဖြစ်တဲ့ Mick Mulvaney ကခုခံပြောဆိုပါတယ်အခုလိုဒေါ်ရမကျင်းပရဟာယူတာကနှစ်နေရာနဲ့ဟဝိုင်းတနေရာအပအဝင်နောက်ဆုံးစကားရင်းဆင်းထက်ကနေရာရင်းနဲ့ဆိုင်ဈေးအထူးတက်တာလေလို့ပြောပါတယ်ဒီလိုသမရဆိုင်တစ်ခုမှကျင်းပရတဲ့အတွက်ဘာကျိုးမျက်မှောက်မျှော်ကိုမှုမရှိတယ်လို့ပြဿနာမရှိဘူးလို့သူကပြောပါတယ်ဒါပေမဲ့ဒါကတိုက်ခိုက်ဒီမိုကရက်ပါတီဝင်တွေအတွက်တော့ပြဿနာပါလာမယ့်အမေရိကန်သမရရွေးကောက်ပွဲမှာဒီမိုကရက်ပါတီအတွက်ဝင်ရောက်အရွေးခံသူတွေကထိတ်ဆုံးကပြေးနေသူတယောက်ဖြစ်တဲ့အထက်လွှတ်တော်မှအဲလစ်ဘက်ဝါရင်ကတော့ဒါကအဂတိလိုက်စားမှုတစ်ခုဖြစ်ကြောင်းရှင်းနေတယ်လို့ပြောပါတယ
်ဒီရီအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းကီလိုမီတာ24ကီလိုဟတ်ဇ်12.13ညလိုင်းကီလိုမီတာ40ကီလိုဟတ်ဇ်9.13ညလိုင်းကီလိုမီတာ51ကီလိုဟတ်ဇ်5805နဲ့လိုင်းကီလိုမီတာ190ကီလိုဟတ်ဇ်1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေကနေတောက်ကြမနေ့ဖက်သတင်းတွေကိုတိုက်ဆက်လက်ပြောပြနေပါတယ်ထိုင်းနိုင်ငံမှာလူမောင်ခိုကူးခံရသူတွေကိုကျူးလွန်သူတွေကနင်နာချေပေးဖို့တရားဥပဒေကဆုံးဖြတ်ချက်ချထားတဲ့မကြာသေးခင်နှစ်တွေကအမှုပေါင်း69ရာခိုင်နှုန်းကျော်မှာကျူးလွန်သူတွေဟာတရားဥပဒေဆုံးဖြတ်ချက်ကိုလွတ်လွတ်ရှုပြီးနင်နာချေမပေးကြသေးဘူးလို့ Tom Ferrider Foundation ကတိကျရခဲ့တဲ့အချက်လက်တွေမှာတွေ့ရတဲ့အကြောင်း Riders တင်တဲ့ပုံမှာရေးထားပါတယ်။2024ခုနှစ်ကလေးကဆိုရင်အမှုပေါင်း1330ကျော်အတွက်လူမောင်ခိုကူးသူတွေအနေနဲ့သူတို့လူကုန်ကူးရသူတွေကိုနင်နာချေငွေစုစုပေါင်း$4.3 သန်းထိုင်းဘတ်ငွေနဲ့စည်ရင်တိုင်းပတ်တန်းတည်း130ကျော်ပေးဖို့ထိုင်းတရားရုံးတွေကဆုံးဖြတ်ထားတယ်လို့ထိုင်းရှိနေချုပ်ယုံကနေရနိုင်ကြတဲ့နောက်ဆုံးကိန်းဂဏန်းတွေမှာတွေ့ရပါတယ်။ဒါပေမဲ့လည်းအမှု5ခုအတွက်စုစုပေါင်းနဲ့နာကြီးဘတ် 5.6 သန်းကိုပဲပေးခဲ့တာရှိပြီးဒီထဲမှာတရားရုံးမရောက်ဘဲအပြင်မှာဖြည့်ရှင်းကြည်ရခဲ့တဲ့ဖြစ်ရပ်တွေမပါဘူးဆိုတာထိုင်းနိုင်ငံသတင်းအချက်အလက်လွတ်လပ်စွာရယူခွင့်ဆိုင်ရာဥပဒေအရလူမောင်ခိုကူးမှုတိုက်ဖျက်ရေးအစိုးရဌာနစီကနေရယူခဲ့တဲ့ကိန်းဂဏန်းတွေမှာတွေ့ရပါတယ်။ဒီနေ့အတွက်အခုချိန်ကြီးဆိုရင်လူမောင်ခိုကူးခံရသူအယောက်1000ကျော်တိစံချိန်တင်အရေးအတွက်နဲ့ကဲတင်ထားနိုင်ပေမဲ့လည်းနင်းနာခြင်းပေးကြတာကြောင့်အဲဒီလူတွေပြန်ပြီးလူမောင်ခိုကူးခံရမယ်အရေးလူကုန်ကူးမှုတိုက်ဖျက်ရေးလှုံ့ဆော်လှုံ့ဆော်နေသူတွေကစိုးရိမ်နေပါတယ်။ထိုင်းနိုင်ငံကိုလူကုန်ကူးခံရသူတွေထဲမှာမြန်မာနိုင်ငံသားအများကြီးလည်းပါဝင်ပြီးလူကုန်ကူးခံရတဲ့မြန်မာနိုင်ငံသားဘယ်ရွှေ့ဘယ်မြောက်ကိုထိုင်းအနာဘယ်တွေကကဲတင်လိုက်တယ်ဆိုတဲ့သတင်းတွေမကြာခဏတွေ့ရလေရှိပါတယ်
။ American Kayuran South Timothy USCGC Strander ဟာဖိလစ်ပိုင်နဲ့ဂျပန်ရေတပ်သင်္ဘောတွေနဲ့အတူစပရက်လီချွန်းစုတွေရှိရာဖိလစ်ပိုင်နဲ့တရုတ်တို့ကြားနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ရေပြင်နားမှာပူးတွဲရေကြောင်းလက်ကျင်မှုကိုစတင်ခဲ့ပါတယ်။ USCGC Strander ဟာ American ရေတပ်သင်္ဘော40နဲ့အတူပါလောင်ဝမ်မှာရှိတဲ့ Puerto Princesa စစ်ကမ်းကနေချက်တပင်းနေမှာစတင်ထွက်ခွာတာပါ။ American Kayuran Sound ဟာဒေတာရဲလုံခြုံရေးနဲ့တရားဝါပြောရေးအတွက်အဓိကခန္ဓာကနေပါဝင်နေတယ်လို့ကက်တင်အန်ထိုနီမက်ကန်က VOA ကိုပြောပါတယ်။အမေရိကန်ရေတပ်နဲ့ကင်ဝရန်ဆောင်တက်တို့ကြားအပြန်အလှန်နားလည်မှုရှိပြီးရေကြောင်းဒေတာရင်းချင်းချောက်မှုတွေနဲ့ပတ်သက်ပြီးတိုင်ပင်လက်ရှိတယ်လို့ခိုင်မာတဲ့ဆက်ဆံရေးရှိကြောင်းနဲ့ဖိလစ်ပိုင်နဲ့ဂျပန်ရေတပ်တွေနဲ့ကင်ဝရန်ဆောင်တက်တွေကြားအလားတူလှုပ်ဆောင်သူအားပေးကြောင်းလည်းပြောပါတယ်။အမေရိကန်ကင်ဝရန်ဆောင်တက်တွေဟာ2018ခုနှစ်ကစပြီးပစိဖိတ်အနောက်ပိုင်းမှာပုံမှန်အလှည့်ကျကင်းလည်နေတာဖြစ်ပြီးအခု USCGC Strandan ကိုဂျွန်လကတာဝန်ပြီးသွားတဲ့ USCGC Bath of Myanmar မှာအစားထုတ်ခဲ့တာဖြစ်ပါတယ်
။အေးကန်းကုန်နင်ကားကြီးထဲမှာမက္ကဆီကိုနဲ့အီကွေဒိုနိုင်ငံသားတွေကိုဖွဲ့ပြီးတည်လာတာအမေရိကနိုင်ငံအရီဇိုနာပြည်နယ်မှာဒီသတင်းပတ်တွင်အမေရိကန်နယ်ခြားဆောင်တပ်ဖွဲ့ဝင်တွေဖမ်းမိလိုက်ပြီးတဲ့နောက်လူ၂ယောက်ကိုလူမောင်ခိုကူးမှုနဲ့ဖမ်းထားပါတယ်။တာဝန်ရှိသူတွေကနန်လိုရီထုတ်မပြောတဲ့အမေရိကန်နိုင်ငံသားတွေဖြစ်ကြသူအသက်32အရွယ်ရှင်မောင်းနဲ့အသက်30အရွယ်အတူလိုက်ပါလာသူကိုဖမ်းထားတာပါ။အမေရိကန်မက္ကဆီကိုနယ်စပ်ကနေအရီဇိုနာပြည်နယ်တူဆန်မြို့ကိုသွားတဲ့ Interstate ပြည်နယ်ဖြတ်အဝေးပြေးလမ်းမကြီးအမှတ်19ဘော်ကလူမှုကြီးကြပ်ရေးစစ်ဆေးရေးဂိတ်မှာတနင်္လာနေ့ကအဲဒီကုန်ကားကိုရပ်တန့်စစ်ဆေးခဲ့တာပါအနောက်ခံခွေးကနယ်ခြားဆောင်တပ်ဖွဲ့ဝင်တွေကိုအချက်ပြီးတာကြောင့်အပူဆန်းအခံကိရိယာနဲ့ကားကိုစစ်ဆေးပါတယ်အဲဒီနောက် 8 ဒီဂရီဆယ်စီယပ်အထိအေးခဲထားတဲ့ကုန်ကားထဲမှာပုံပစ္စည်းတွေကြားထဲလူ32ယောက်ကိုဖွက်ပြီးတည်လာတာတွေ့ခဲ့ရတာလို့အမေရိကန်အကောက်ခွန်နဲ့နယ်စပ်ကောက်ရေးဌာန CBP ရဲ့ဗိုလ်ဒူးရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။အသက်16နှစ်ကနေ53နှစ်အရွယ်တည်တည်ရှိကြတဲ့အဲလူတွေဟာတရားဝင်ပြည်ဝင်ခွင့်မပါဘဲအမေရိကန်ပြည်ထောင်စုတွေကိုဝင်လာကြတဲ့အတွက်လူမှုဆိုင်ရာဥပဒေကိုချိုးဖောက်မှုနဲ့ဆက်ပြီးအရေးယူလုံဆောင်နေတယ်လို့ CBP ကပြောပါတယ်။
တင်ကြားရေးဖလှယ်မှုအစည်းအဝေးမှာပါဝင်လှုပ်ဆောင်နေတဲ့အမေရိကန်နှစ်ယောက်ကိုလွန်ခဲ့တဲ့သတင်းတောက်ပလောက်ကရှန်ဟိုင်းမြို့လမ်းမှာဖမ်းဆီးခဲ့တယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်။သူတို့ဟာတရားမဝင်တဲ့ဆက်ကြော်ဖြတ်ပြီးလူတွေကိုပို့ပေးနေတယ်လို့ဆက်ဆွဲထားတာပါ။ China Horizon တင်ကြားရေးဖလှယ်မှုအစည်းအဝေးမှာအလုပ်လုပ်နေတဲ့အာဇာဝပြည်နယ်ဘရင်ဟမ်ယန်တက္ကသိုလ်ကျောင်းသူတဦးဖြစ်တဲ့အလစ်ရှာပက်တဆင်ကိုရှန်ဟိုင်းမြို့ပြန်ထောင်မှာဖမ်းထားတာပါ။သူ့အလို့ရှင်ဂျေကော့ဟာလန်ကိုလည်းဖမ်းထားတာဖြစ်ပါတယ်။ဂျက်သဘရင်းတွေကတော့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဂန်ရှန်းကပီတာဆင်နဲ့ဟာလန်တို့ကိုအာမခံနဲ့ပြန်လွှတ်ပေးခဲ့ပြီးတော့သူတို့ကိုအမေရိကန်ကောင်ဆယ်ဝင်ရုံးအရာရှိတွေနဲ့တွေ့ခွင့်ပေးခဲ့တယ်လို့ပြောပါတယ်။ပီတာဆင်ဟာ China Horizon Company ရဲ့ American College ကျောင်းသားတွေရင်းချင်းမှုဆိုင်ရာအတွေ့အကြုံရအောင်တရုတ်ကျောင်းတွေမှာအင်္ဂလိပ်စာသင်ကြားပေးတဲ့အစီအစဉ်ဆိုင်ရာ Director တယောက်ဖြစ်ပါတယ်။သူကကျောင်းသားတွေပြည်ဝင်ခွင့်ဗီဇာရဖို့နဲ့ခီးတော်ဖို့အစီအစဉ်တွေကိုသူ့အလို့ရှင်ဟာလန်အတွက်အကူအညီလှုပ်ဆောင်ပေးရသူလည်းဖြစ်ပါတယ်။ American နဲ့တရုတ်တို့ကြားတင်မာမှုတွေရှိလာခဲ့တဲ့နောက်ပိုင်း January 3ရက်နေ့ကလေးက American နိုင်ငံခြားရေးဌာနက American ပြည်သူတွေကိုတရုတ်နိုင်ငံခီးတော်သတိပေးချက်တွေထုတ်ပြန်ထားတာလည်းဖြစ်ပါတယ
်။ကြောင်ကြနေမနေ့ပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုကျော်သိန်းနဲ့ဒေါက်ခင်မျိုးတို့ပြောပြပေးခဲ့တာပါအခုတော့သတင်းလှရီကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီလာမယ့်နှစ်ကမ္ဘာစီးပွားရေးတိုးတက်မှုနှစ်ကွေးကျဆင်းမယ်လို့ကမ္ဘာဘဏ်ကရောကမ္ဘာငွေကြေးရန်ပုံငွေအဖွဲ့ IMF တို့ကပါသတိပေးခဲ့ပါတယ်ဒါပေမဲ့အောက်တိုဘာလရဲ့ကထုတ်ပြန်ခဲ့တဲ့ကမ္ဘာဘဏ်ရဲ့အရှေ့အာရှနဲ့ Pacific စီးပွားရေးနောက်ဆုံးအခြေအနေအစီရင်ခံစာမှာတော့2019-2020 မြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုနှုန်း 6.6% နှုန်းရှိမယ်လို့ဆိုပါတယ်။အပြည့်စုံကိုကမ္ဘာ့ဘဏ်နှစ်ပတ်လည်ညီလာခံမှာကိုယ်တိုင်သတင်းသွားယူခဲ့တဲ့ကိုရဲမင်းထွန်းကပြောပြပေးပါမယ်ရှင်
။ Washington DC မြို့မှာအောက်တိုဘာလ18ရက်နေ့ကကမ္ဘာ့ဘဏ်နှစ်ပတ်လည်ညီလာခံအဖွဲ့သတင်းစာရှင်းလင်းပွဲတစ်ခုကျင်းပခဲ့ပါတယ်။အဲ့ဒီသတင်းစာရှင်းလင်းပွဲမှာကမ္ဘာ့ဘဏ်ဥက္ကဋ္ဌ David Malpass ကလာမယ့်နှစ်ကမ္ဘာစီးပွားရေးဟာစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတယ်လို့ဆိုပါတယ
်။ Global growth is slowing, investment is sluggish, manufacturing activity is soft.
ကမ္ဘာစီးပွားရေးကြာဆင်းနေတယ်လို့ယင်းနှီးမြှုပ်နှံမှုတွေလည်းတုံ့ဆိုင်နေပါတယ်။ကွန်ထရုံးမှုကအင်အားချိနဲ့နေတယ်လို့ကွန်သွယ်မှုတွေလည်းကြာဆင်းနေပါတယ်။ကမ္ဘာဥရုယာသီပတ်ဝန်းကျင်ပြောင်းလဲမှုတွေနဲ့အတင်းဆောင်မခံတဲ့အခြေအနေတွေဟာဆင်းရဲတဲ့နိုင်ငံတွေကိုပိုပြီးအကာအကွယ်မဲ့စေပါတယ်။ဒါကြောင့်ဆင်းရဲနွမ်းပါမှုတိုက်ဖြစ်ရေးနဲ့ကြီးပွားတိုးတက်ဖို့အရေးပိုပြီးခက်ခဲလာစေပါတယ်။လူသန်း900လောက်ဆင်းရဲတွင်နဲ့နေနေရပါတယ်။
တစ်ဖက်မှာလည်းတရိတ်ကောင်းတွေရှိသေးကြောင်းလည်းသူကပြောပါသေးတယ်
။ With the right mix of policies and structural reforms, countries can unleash growth that's broadly shared across all segments.
မူဝါဒကောင်းနေတဲ့စီးပွားရေးအခြေခံပြည်ပြင်းပြောင်းလဲမှုတွေရှိမယ်ဆိုရင်နိုင်ငံအများစီးပွားရေးတိုးတက်မှုတကားပွင့်သွားမှာဖြစ်ပါတယ်။ဒီကိစ္စမျိုးတွေကတည်တည်ကြဲကြဲပုံစံချထားတဲ့ပြည်ပြင်းပြောင်းလဲရေးတွေနဲ့အကျိုးအမြတ်တွေရရှိနေတဲ့ဖွံ့ဖြိုးစားနဲ့ဖွံ့ဖြိုးစေနိုင်ငံလေးနဲ့အထူးပဲသက်ဆိုင်ပါတယ
်။ကမ္ဘာ့ဘဏ်ဥက္ကဋ္ဌ Malpass ကနိုင်ငံကြီးတွေမှာစီးပွားရေးတုံ့ဆိုင်မှုရှိနေမှာကိုသတိပေးနေတော့မှာပဲပြုပြင်ပြောင်းလဲရေးဘဝရကောင်းတွေရှိရင်ဖွံ့ဖြိုးစားနဲ့ဖွံ့ဖြိုးပြီးနိုင်ငံတွေအကြအခွင့်အလမ်းကောင်းတွေရှိတယ်လို့လည်းပြောသွားတာပါ။ဒါအပြင်သူဟာကုန်သွယ်ရေးအတားအဆီးကိစ္စတွေနဲ့ business ကိစ္စတွေကိုလည်းထပ်သွင်းဆွေးနွေးခဲ့ပါသေးတယ်။နောက်ထပ်ကျင်းပတဲ့သတင်းစာရှင်းလင်းပွဲတစ်ခုမှာတော့ကမ္ဘာငွေကြေးရန်ပုံငွေအဖွဲ့ IMF အကြီးအကဲဖြစ်တဲ့Kristalina Georgieva ကကမ္ဘာစီးပွားရေးနှေးကွေးမယ်အကြောင်းအသေးစိတ်ထပ်ပြောပါရယ်။ဒါအပြင်အမေရိကန်နဲ့တရုတ်တို့အကြားကုန်သွယ်ရေးတင်းမာနေမှုကိုထောက်ပြပြီးတော့ကုန်သွယ်ရေးအဆင်ပြေချောမွေ့ဖို့ကမ္ဘာနိုင်ငံကြီးတွေနီးလန်းရှာရမယ်လို့လည်းတိုက်တွန်းသွားပါရယ်
။ We as you know by now are forecasting slower global growth this year.
ဒီနှစ်နဲ့ရှင်းနှစ်မှာကမ္ဘာစီးပွားရေးတိုးတက်မှုနှေးကွေးမယ်လို့ကျမတို့ခန့်မှန်းထားရမှာ2019ခုနှစ်မှာ300ဂိုင်လုံးပဲရှိပါမယ်2020ပြည်မှာတော့ 3.4 ဂိုင်လုံးရှိမယ်ဒီနှစ်နှစ်လုံးအတွက်ဧပြီလတုန်းကခန့်မှန်းချက်ကိုရှော့ချပြင်ဆင်ခန့်မှန်းခဲ့ရပါတယ် GDP နဲ့ပြောမယ်ဆိုရင်ကမ္ဘာစီးပွားရေးရဲ့90ဂိုင်လုံးဟာတိုးတက်မှုရော့ကျနေပါတယ်ကမ္ဘာကုန်သွယ်ရေးစနစ်ပြုပြင်ပြောင်းလဲဖို့နိုင်ငံတွေကြားပိုးပြီးပူးပေါင်းဆောင်ရွက်ရပါမယ်
သူကအနာဂတ်မှာကြီးပွားချမ်းသာပြီးဟေးချမ်းတဲ့ကမ္ဘာဖြစ်ထွန်းဖို့လိုအပ်တယ်လို့လည်းပြောပါရယ်။အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့စီးပွားရေးအခြေအနေကိုသတင်းတောက်တစ်ယောက်ကမေးရမှာတော့သူဖြေကြားတော့တာကစိတ်ဝင်စားစရာပါ။
ASEAN the countries of ASEAN have done better overall in comparison to the rest of the world.
တခြားကမ္ဘာဒေသတွေနဲ့နှိုင်းယှဉ်ရင်အာဆီယံနိုင်ငံတွေရဲ့စီးပွားရေးစွမ်းဆောင်ရည်ကပိုပြီးကောင်းနေ။အခုအကြက်တဲကနေသူတို့ကင်းလွတ်နေတယ်လို့ခန္ဓာရည်ပိုရှိတာကိုလည်းတွေ့ရတယ်။ ကျမအာဆီယံခေါင်းဆောင်အနေနဲ့တွေ့တဲ့အခါရှင်းနှစ်ကမ္ဘာစီးပွားရေးကြာဆင်းမှုကိုတုံ့ပြန်မှုသူတို့ဘာတွေလုပ်မလဲဆိုတာကိုမေးပါမယ်။ပြီးတော့အာဆီယံဘွဲ့အတွင်းငွေကြေးပူးပေါင်းမှုခြေလှမ်းလှမ်းနေတာကိုတွေ့ရတာအားရစရာကောင်းပါတယ်
။ Kristalina Georgieva ဟာညီလာခံအပြီးမှာအာဆီယံဒေသကိုသွားဖို့ရှိပြီးဒီခီးစဉ်ဟာသူ့တွေ့လည်လာရေးခီးစဉ်ကောင်းတစ်ခုဖြစ်လိမ့်မယ်လို့လည်းဆိုပါတယ်။ဒီလာတဲ့ထုတ်ပြန်ခဲ့တဲ့ကမ္ဘာပံရဲ့အရှိအာရှနဲ့ပစိဖိတ်ဒေသဆိုင်ရာစီးပွားရေးအစီရင်ခံစာမှာတော့မြန်မာနိုင်ငံမှာစီးပွားရေးတိုးတက်မှုနှုန်းဟာ2019-2020ခုနှစ်မှာ 6.6 ရာခိုင်နှုန်းရှိမယ်လို့ဆိုပါရယ်။2020-2021ခုနှစ်မှာတော့ 6.8 ရာခိုင်နှုန်းရှိမယ်လို့လည်းဆိုထားပါရယ်။မနာရေးနဲ့ခီးသွွားလုပ်ငန်းတွေမှာဆောင်ရွက်နေတဲ့ပြည်ဝင်ပြောင်းလဲမှုတွေဟာယင်းမြောက်နယ်မှုတွေကိုတိုးတက်စေမှာဖြစ်ကြောင်းဒါပေမဲ့ကမ္ဘာစီးပွားရေးမရေမရာဖြစ်နေတာရခိုင်ကအကြက်တဲနဲ့ပြည်တွင်းပဋိပက္ခတွေကတော့မြန်မာစီးပွားရေးတိုးတက်မှုကိုအနည်းငယ်ပြုနိုင်တဲ့အကြောင်းရင်းတွေဖြစ်နိုင်ကြောင်းလည်းစီရင်ခံစာကဆိုကြောင်းပါခင်ဗျာ
။ကိုရမင်းထွန်းမရှင်အခုဆက်ပြီးတော့အာရှတိုက်ထဲမြို့ဝကျွမဒေသကြီးတွေပြောက်ခွင့်မင်း NDA နဲ့ရင်ဆိုင်နေရတဲ့အကြောင်းသတင်းလောက်ကိုထုတ်လွှင့်ပေးပါမယ်။အာရှတိုက်ကလူနေထူထပ်တဲ့မြို့ကြီးတွေရဲ့ရေထုတ်ယူသုံးဆွဲမှုမြင့်ညာမှာရေကာတာတည်ဆောက်မှုစတာတွေကြောင့်ပင်လယ်ရေမြင့်နှပြင်းမြင့်တက်လာပြီးတော့အာရှတိုက်ထဲကအဓိကကျတဲ့မြေဝကျွန်းပေါ်ဒေသကြီးတွေပျောက်ကွယ်စားပြုလာနေတာကြောင့်ဒါကိုထိမ့်သိမ်းကာကွယ်ကြဖို့သဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးပညာရှင်တွေကသတိပေးလိုက်ပါတယ်။ဆွန်ဘော်ပီတာဘန်ကောက်မြို့ကနေပြဖို့ထားတဲ့သတင်းကိုကိုညင်ဝင်းအောင်ကပြောပြပေးပါရှင်
။ကဘာကြီးပူနွေးလာမှုရေကာတာတိဆောက်မှုနဲ့အဓိကမြေကျောင်းတွေနဲ့မြေလက်တက်တွေမှာတောင်တူးဖော်မှုတွေကပင်လယ်ရေမြင့်နှပြင်းကိုမြင့်တက်လာစေတာကြောင့်ပါကစ္စတန်အိမ်တူးမြစ်ကနေတရုတ်ရဲ့ပလဲမြစ်အထိအာရှတိုက်ရဲ့အဓိကမြို့ဝကျွန်းပေါ်ဒေသကြီးခုနှစ်ခုကိုအလျင်အမြန်နှိမ့်ပြလာစေသလိုအရွယ်အစားလည်းတင်းငယ်သွားစေတယ်လို့သူတေသနာစာရန်တွေကထောက်ပြပါတယ်။မြေအောင်ရေစုပ်ယူသုံးဆွဲမှုနဲ့မြို့ဝကျွန်းပေါ်ရဲ့အလေးချိန်ကြောင့်ဖိအားပိုများလာပြီးအဲ့ဒီဒေသကမြို့တွေဟာတစ်နှစ်ကို2စင်တီမီတာနှုန်းနဲ့ကျွန်းကျလာတယ်လို့ကြွမ်းကျင်သူတွေကဆိုပါတယ်။ကမ္ဘာပေါ်မှာမဂါစီးတီးခေါ်လူနေထူထပ်တဲ့မြို့ကြီး33မြို့ရှိတဲ့အထက်14မြို့ကအဲ့ဒီမြေဝကျွန်းပေါ်ဒေသကြီးခုနှစ်ခုမှရှိနေတာပါအဲ့ဒီတည်းမှာပါတဲ့ဘန်ကောက်မြို့မှာပညာရှင်တွေဒီသတင်းပတ်တဲ့တွေ့ဆုံခဲ့ပါတယ်မြေဝကျွန်းပေါ်ဒေသတွေပျောက်ကွယ်ခဲ့ရင်ကမ္ဘာမှာအမျိုးပေါင်းစုံလင်တဲ့ဂေဟစနစ်ကြီးပါပျောက်ကွယ်သွားမှာဖြစ်သလိုလူတွေလည်းအစုလိုက်အပြုံလိုက်ပြောင်းရွှေ့ရတာအရေးပါတဲ့လင်းမြေဧရိယာယော်နယ်လာမှာအာရှရဲ့အင်အားကြီးမားတဲ့စီးပွားရေးဗဟိုချက်ကိုပါရိုင်းလဲလာစေမှာဖြစ်တယ်လို့ပညာရှင်တွေကသတိပေးနေပါတယ်ဟောင်ကောင်ကျွန်းဘက်တီဦးတည်ပြီးတောင်တရုတ်ပင်လယ်ပြင်ထဲစီးဝင်သွားတဲ့ပလဲမြဝကျွန်းပေါ်ဒေသဟာကမ္ဘာအလွတ်ယုံဒေသလို့ခေါ်ရလောက်အောင်စစ်ယုံတွေနဲ့ပြည့်နှက်နေတာပါ BNM မှာလည်း2050ခုနှစ်ရောက်လာရင်တိုင်းပြည်ရဲ့ဇပကြီးလို့ခေါ်တဲ့မဲခေါင်မြဝကျွန်းပေါ်ဒေသကလူတသန်းလောက်ထွက်သွားကြမယ်လို့ခန့်မှန်းပါတယ်ဂါဗီတာကရာကက်ရှ်မန်နီဟာကမ္ဘာလုံးဆိုင်ရာသဘာဝပတ်ဝန်းကျင်ကာကွယ်ရေးရန်ပုံငွေအဖွဲ့ WWF ကဖြစ်ပါတယ်
ရာသီဥတုပြောင်းလဲမှုမြစ်ကြောင်းပုံတံပြောင်းလဲမှုတန်းကိုခံနိုင်စွမ်းမရှိတဲ့ဒေတာတွေရှိပေမဲ့အဲ့ဒီဒေတာမှာနေထိုင်ကြသူတွေအတွက်တော့အရေးပါပြီးစားနပ်ရိက္ခာအများပြားထုတ်ပေးနေတာကြောင့်နိုင်ငံတချို့ကဒီအပေါ်မှာအားထားနေရတာပါကမ္ဘာပေါ်ကဂေဟစနစ်ပြောင်းလဲမှုကိုစိုးရိမ်နေဆိုရင်ဒီမြေဝကျွန်းပေါ်ဒေတာတွေပျောက်ကွယ်သွားမဲ့ကိစ္စကိုအထူးအာရုံစိုက်တင်ပါတယ
်တဘောမှာရှိနေတဲ့အတိုင်းထိမ့်သိမ်းတာကရာသီဥတုပြောင်းလဲမှုကိုကာကွယ်နိုင်တယ်လို့ပင်လယ်လမှုပင်မျိုးစေ့တွေကိုကံယူတန်းတလျှောက်လိုက်ဆိုင်တာတွေကရေလမ်းမှုတဲ့အဖြစ်ကနေကာကွယ်နိုင်တယ်လို့ပရာကက်ရှ်မန်နီကပြောပါတယ
်။ဒါကနေရအမြင့်ကြီးတွေစောက်ပြီးရေကိုတူလောင်ထားတာမျိုးတစ်ခုတည်းမဟုတ်ပါဘူး။ဒါကစိတ်ညေကိုရောလမှုပင်တွေကိုပါငကိုတဘာဝအတိုင်းဖြစ်နေအောင်ထိမ့်သိမ်းရာရောက်တဲ့အတွက်ကျမတို့ရှိစေခြင်းနဲ့မြေဝကျွန်းပေါ်ဒေသဖြစ်ထွန်းတည်ရှိနေဖို့အထောက်အကူဖြစ်စေပါတယ်
။အိန္ဒိယက Observer Research Foundation အဖွဲ့ပညာရှင်အနုရက်ဒန်ဒါပြောတာကတော့
မြို့ကျွန်းပေါ်ဒေသကိုထင်းထင်းကောက်ကွယ်တာဟာပင်လယ်ရေမြင့်တဲ့မြင့်တက်လာတာကိုထိန်းကြီးဖို့တခုတည်းအတွက်မဟုတ်ပဲလူတွေကိုအကျိုးပြုနေတဲ့မြေကျောင်းတွေကိုပါဆောင်ရွက်လာရောက်ပါတယ်အိန္ဒိယကဂင်ဂာမြင့်နဲ့မြင့်လက်တဲ့တွေဟာကမ္ဘာပေါ်ကအကြီးမားဆုံးမြို့ဝကျွန်းပေါ်စနစ်တခုပါအဲဒီပေါ်မှာရေကာတာတွေဆယ်တွေတိဆောက်လိုက်ရင်မြေကျောင်းကအနယ်ပို့ချတဲ့စနစ်ကိုတားမြစ်ပြီလို့ဖြစ်ပြီးမြို့ဝကျွန်းပေါ်ဆိုတာလည်းဖြစ်မလာတော့ပါဘူ
းအိန္ဒိယနိုင်ငံကလာကတာမှာဆိုရင်ရေလိုအပ်ချက်ကြောင့်မြေအောက်ရေလီတာပေါင်းတန်းရာခဏန်းထုတ်ယူသုံးဆွဲနေတာကြောင့်မြို့ဝကျွန်းပေါ်ဒေသမှာနှစ်ပေါင်း40အတွင်း2009ခုနှစ်အထိမြေဧရိယာဟက်တာ 16,000 ကျော်လောက်ကွဲပြောက်ခဲ့ရတယ်လို့သူကဆိုပါတယ်။ပုံမကောင်းမွန်တဲ့ရာသီဥတုထိန်းသိမ်းရေးစနစ်ကြိုတင်သတိပေးစနစ်ထားရှိမှုနဲ့အစိမ့်မြင့်ဤပညာအရာအဖြေရှာပေးနိုင်မှုတွေကမြို့ဝကျွန်းပေါ်ဒေသတွေကိုဆက်ရှိစေခြင်းသူတွေအတွက်
အထောက်အကူဖြစ်စေမယ်လို့ပညာရှင်တချို့ကကြံပြပါတယ်။ဒါတွေကိုလှုပ်ဆောင်နိုင်ဖို့အစိုးရတွေကပိုအားထုတ်ဖို့လိုတယ်လို့ထိုင်းနိုင်ငံရန်စိတ်တက်ကတော့ဒါတွေဦးနဲ့တဘာဝဘေးလိလာရေးဌာနကဆယ်ရီစပ်တာရာတိကပြောပါတယ်။အစိုးရတွေကရွေးကောက်ခံတက်တန်းလေးနှစ်တာလောက်ကိုပဲစဉ်းစားကြတာပါ။တကယ်တော့ဒါကအနှစ်300နှစ်ရှစ်ဆယ်လောက်ကုစားရမယ်ပြဿနာဖြစ်ပါတယ်။အနာဂတ်မျိုးဆက်တွေအတွက်ဒါ
ဒီကနေ့ကျွန်တော်တို့ရဲ့ပြည်သူ့ဝန်ကြီးဌာနကနေ့စဉ်ဒီကန်ကျွီစဖာဆန်ဟက်ဖ်နေမျိုးကုံမဲ့အရေးနဲ့ပတ်သက်လို့နောက်အနှစ်၃-၄၀ဘန်ကောက်မှာဆွေးနွေးပွဲလုပ်ခဲ့ရင်ပွဲလာတက်မဲ့သူတွေ၄စီးပြီးစီးဝဲဝဲလာရလိမ့်မယ်လို့ဆယ်ရီကရှင်းပြပြောပါတယ်ခင်ဗျာ
ကိုညဝင်းအမရှင်အခုဆက်ပြီးတော့ကတ်တွေကိုတိုက်နေတဲ့တူရကီတွေနဲ့အပြည့်ရဖို့အမေရိကန်နဲ့သဘောတူခဲ့တဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်။စီးရီးယားအရှေ့မြောက်ပိုင်းမှာကတ်တွေကိုတိုက်ခိုက်နေတဲ့တူရကီတွေအပြည့်ရဖို့အမေရိကန်နဲ့တူရကီတို့သဘောတူညီမှုရပြီလို့တူရကီကိုရောက်နေတဲ့အမေရိကန်ဒူသမရမိုက်ပန်စ်ကကြေညာလိုက်ပါတယ်။တူရကီသမရရေဆပ်ထာရစ်အာဒူဝန်နဲ့ကြာတာပြီးနေ့မှာတွ
ပြီးအားပေးပြောဆိုဖို့ American Tutamara Mike Pence ဦးဆောင်တဲ့ ကိုယ်စားလှယ်ဖွဲ့ဟာ ဗုဒ္ဓဟူးနေ့က တူရကီကိုတွားရောက်ခဲ့တာပါ ကျန်တဲ့ပြည်နယ်မှာ တူရကီသမ္မတ Recep Tayyip Erdogan နဲ့ Ankara မှာ တွေ့ဆုံခဲ့တာဖြစ်ပြီး အခုလိုကြေညာလိုက်တာဖြစ်ပါတယ်
Today, the United States and Turkey have agreed to a ceasefire in Syria.
Syria ma bika ya sebo, American bidaw sune Turki ro dikani tabo du che cha lai ba bi. Sei cha ya de so nga ni YPG lo kho de cut step de su kho daw bo. Na yi 120 chein be de ni ne Turki ri bak ga ngain cha yin nwe u peace spring sit sin mu a lo mo yat tha ya ma ba. Tu lo a lo su kho mu bi si chein thi ngain cha yin nwe u sit sin mu go long wa yat tha bo phit par de.
IS twe jo nei ni ye ma the de win win ku ni ke de. American ရဲ့ Mohammed Gatch တွေကို Turkey ကတိုက်ခိုက်နေတာနဲ့ Russia စီက ဒုံးခွင်းသုံးဆနစ် ဝင်ယူခဲ့တာနဲ့ ပတ်သက်ပြီး NATO အခွင့်အရေး Turkey ပေါ်မှာ ကျေပြန့်တဲ့ အရေးယူ တန်းခတ်မှုတွေ ချမှတ်ဖို့ စီစဉ်နေတယ်လို့ American ထက်လွတ်တော်က ကြေညာလိုက်ပြီး နောက်တနေ့မှာပဲ American ကိုယ်စားလှယ် အဖွဲ့ Turkey ကိုတွားရောက်ခဲ့တာဖြစ်ပါတယ် Syria အရှေ့မြောက်ပိုင်း နယ်စပ် ဒေသမှာ Turkey က အခုလို Gatch တွေကို တိုက်ခိုက်လာတာဟာ သမ္မတ Donald Trump က American တပ်တွေ
There was never given a green light. They've been wanting to do that for years and
ဒီလိုဝင်တိုက်ဖို့ကျွန်တော်ဘယ်တော့မှမီးစိမ်မပြခဲ့ပါဘူး။တကယ်တော့သူတို့ကဒီလိုလှုပ်ချင်နေတာနှစ်တော်ကြာနေပါပြီ။ရှင်းရှင်းပြောရရင်သူတို့တိုက်နေတာကနှစ်နဲ့ကိုချီနေပါပြီ။
Turkey တွေက ငင်းချမ်းရေး နွေဦး စစ်ဆင်မှုကို စတင်ခဲ့တာပါ။YPG တွေဟာ Turkey နိုင်ငံနဲ့ 10 ရုပ်နှစ်နဲ့ ချီပြီး တော်လှန်နေတဲ့ Cuts တွေနဲ့ ဆက်နွယ်နေတယ်လို့ Turkey အစိုးရက သတ်မှတ်ထားပေမဲ့ American ထွက်ကတော့ သူတို့ဟာ IS ချေမှုန်းရေးမှာ အဓိက အရေးပါနေတာဖြစ်ပါတယ်။ဘုဒ္ဓဘူးနေ သတင်းစာ Channel ပွဲမှာတော့ အခုလို Turkey ရဲ့ တိုက်ခိုက်မှုအတွက် စိုးရိမ်ကြောင်း သမ္မတ Trump က ပြောဆိုခဲ့တယ်လို့ အရသာ ဒုက္ခ တွေ များလာတယ်လို့ ဒေတာရင်း IS စစ်သွေးကြော်တွေပြန်ပြီးခေါင်းထောင်လာနိုင်တယ်လို့သတိပေးခဲ့ပါတယ် American ထက်လွတ်တော်မှတ်တွေကလည်း Syria က American တပ်တွေရုပ်သိမ်းဖို့သမရရဲ့ဆုံးဖြတ်ချက်ကိုကန့်ကွက်ကြောင်း Turkey ရဲ့စစ်ဆင်ရေးတွေကိုချက်ချင်းရပ်ဖို့ပြင် Cuts တွေကို American ကအကူအညီတွေဆက်ပြီးပေးဖို့အတွက်ဆုံးဖြတ်ချက်ကိုအတည်ပြုပေးခဲ့ပါတယ် ဒါအပြင် IS စစ်သွေးကြော်တွေပြန်ပြီးခေါင်းထောင်မလာအောင်တိကျပြတ်သားတဲ့အစီအစဉ်တွေချပြဖို့ပါ သမရအင်ဂျူကိုတိုက်တွန်းခဲ့တာပါ
Russia and Iran are not our friends.
Russia and Iran ဟာ ကျွန်တော်တို့ရဲ့ base တွေ မဟုတ်ပါဘူး. သူတို့က American အကျိုးစီးပွားကို လည်းအကာအကွယ်မပေးပါဘူး. Gas တွေကမှကျွန်တော်တို့ရဲ့ base တွေပါ. အခုသူတို့ဟာအပြစ်ပဲခံနေရပါတယ်.
လွတ်တော်မှာ Graham က သမ္မတရဲ့ပြောဆိုချက်တွေဟာ Syria မှာ ပဋိပက္ခရီအဆုံးတိုက်ရေလှုပ်ဆောင်နေတဲ့ လူသမ္မတ Pence နဲ့ဝန်ကြီး Pompeo တို့ရဲ့ကြိုးစားမှုကိုစိန်ခေါ်တယ်လို့ဖြစ်နေတယ်လို့လည်းဝေဖန်ပါတယ် Turkey သမ္မတ Erdogan ဟာ American သမ္မတ Inbu ကို November 17 ရက်နေ့မှာလာရောက်ဖို့လည်းစီစဉ်ထားတာပါ သမ္မတ Trump ဟာ Turkey ပေါ်မှာအရေးယူမှုတွေချထားတာဖြစ်ပြီး Turkey ရဲ့တမနီတင်သွင်းမှုပေါ်မှာအခွန်တိုးမြင့်လိုက်တယ်လို့ Turkey နဲ့ dollar billion 100 ဘူးကုန်သွယ်မှုသဘောတူညီဖို့အတွက်
တော်ခင်မျိုးသက်ပါရှင်အခုဆက်ပြီးတော့နိုင်ဂျီးရီးယားနဲ့ဆင်းရဲမွေးတင်မှုတိုက်ဖျက်ရေးအကြောင်းကိုနားဆင်ကြည့်ရအောင်ပါနိုင်ဂျီးရီးယားနိုင်ငံမှာစုစုပေါင်းလူဦးရေတဝက်နီးပါးခန့်မှန်းကြီးလူပေါင်း 93.8 တန်းဟာတိတ်ကိုဆင်းရဲတဲ့အခြေအနေအောက်မှာနေထိုင်နေရပါတယ်ဒီနှစ်အရေးအတွက်က2018ခုနှစ်ကထက် 6.8 တန်းပိုပြီးတော့များလာတာပါအခြေအနေတိုးတက်အောင်နိုင်ဂျီးရီးယားအာဏာပိုင်တွေကကြိုးစားပြီးမြင်လေအစိုးရအစီအစဉ်တွေဟာရည်ရှိခိုင်မာမှုမရှိသလိုပြဿနာကိုဖြေရှင်းနိုင်စွမ်းလည်းမရှိဘူးလို့ကျွမ်းကျင်သူတွေကပြောပါတယ်။နိုင်ဂျီးရီးယားနိုင်ငံအဘူဂျာမြို့တော်ကနေတီမတီအိုပေစုပေးပို့ထားတဲ့သတင်းကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင်
။ဦးဇမကန်ဒူးကိုဟာလွန်ခဲ့တဲ့6နှစ်ကအဘူဂျာမြို့တော်မှာခင်မွန်းဖြစ်သူနဲ့ကွာရှင်းပြီးတဲ့နောက်သားသမီး9ယောက်ကိုပြုစုပျိုးထောင်ဖို့နေ့စဉ်ရုန်းကန်နေရပါတယ်။ပလတ်စတစ်ဘူးတွေကိုရောင်းပြီးနေ့စဉ်စားဝတ်နေရဖြည့်ရှင်းနေရတာပါ။ဒါပေမဲ့လည်းသူ့ဝင်ငွေတစ်လဒေါ်လာ30လောက်ကသူ့မိသားစုတွေမလောက်တယ်လို့အလုတ်ဆက်လုပ်ဖို့တော့မလွယ်လောက်ဘူးလို့အန်ဒူဂိုကပြောပါတယ
် Since 2013မလာဒီမစရကို So half from Maka
ကျမယောက်ျားကကျမကိုကလေးတွေနဲ့ထားသွားကလေးကပလတ်စတစ်ဘူးတွေရောင်းပြီးကလေးတွေကိုကျွေးမွေးစောက်ရှောက်လာတာပါတခြားအလုပ်မရှိဘူးလေအရင်ကဆိုကလေးတွေကြောင်းစိတ်ပါပေးရတော့ကျမအတွက်မလွယ်လှပါဘူ
းနိုင်ဂျီးရီးယားနိုင်ငံက 93.8 တန်းလောက်ဟာတိတ်ကိုဆင်းရဲကြတယ်လို့စင်းရဲမွေးတင်မှုတိုက်ဖြတ်ရေးကမ္ဘာလုံးဆိုင်ရာဒုတိယမှုကိုစောင့်ကြည့်ပြီးအချက်လက်ကောက်ယူတဲ့ကမ္ဘာစင်းရဲမွေးတင်မှုနာယီဆိုတဲ့အဖွဲ့ကပြောပါတယ်။ပြီးခဲ့တဲ့နှစ်စုံလမှာတော့နိုင်ဂျီးရီးယားဟာအိန္ဒိယထက်ကျော်လွန်ပြီးစင်းရဲသားအချို့အစားအများဆုံးရှိလာတဲ့အတွက်ကမ္ဘာစင်းရဲမွေးတင်မှုမြို့တော်အဖြစ်အဲ့ဒီအဖွဲ့ကသတ်မှတ်ခဲ့ပါတယ်။စီးပွားရေးဒုတိယမှုနဲ့လူကြီးတိုးပွားမှုကြားမျှတမှုမရှိတာဟာနိုင်ဂျီးရီးယားမှာစင်းရဲသားပိုများလာစေတဲ့အဓိကအချက်ဖြစ်တယ်လို့နွန်ဆိုအူဘီဂီရီလိုစီးပွားရေးဆိုင်ရာကြွမ်းကျင်သူတွေကပြောပါတယ်။
On a fundamental level, the economy is not growing fast enough. Economic growth is still below 2%.
CYA Pomyo Mu Nonga, Nia Gai Nong Aungma, Sashine Vi, Duyi Duba Muga, Nidatama Shri Ya Gai Nong Lao, Shini Re Dwe, Nong Lao De Nong Ne, CYA Duta Mu Mishida, Chigan Chepawe. Diro Tama Nigeria Nengan Dari Ha, Pobi, Sinye Dere, Sinye La Jabare. Tama Dita Pobi, Lila Jime Soyen, CYA Ga Duta Nira Roma, Along Ajo Pchete, Duta Mu 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 Ho Bao. တိုင်းပြည်ရဲ့လူဦးရေတကယ်နည်းနည်းလေးကပဲအကျိုးခံစားနေကြရပြီးတနေ့နိုင်ငံသားအများစုကတော့တိုးတက်မှုအကျိုးကိုမခံစားကြရပါဘူ
းဒီချိန်လေးကိုဖြစ်ရှင်းဖို့လူမှုပုလုံရေးအစီအစဉ်မျိုးမျိုးကိုအကောင့်ထည့်ပေါ်ပြီးတော့နိုင်ဂျီးရီးယားတာဝန်ရှိသူတွေစူးစမ်းနေကြပါတယ်သမရမိုဟမ္မာဒူဘူဟာရီကလူသန်းပေါင်းများစွာကိုစင်ရဲတွင်ကနေဆွတ်ထုတ်ရေးသူ့ရဲ့ခိုင်မာတဲ့တန်တိတန်ကိုဒီလအတွင်းမှာပဲထပ်ပြောခဲ့ပါသေးတယ
် Our ongoing social integration program continuesto target these vulnerable groups
စပီးအကောင့်ထယ်ဖွန်ရဲ့ကျောင်းတွေမှာအစအစာကျွေးတဲ့အစီအစဉ်စီးပွားရေးပူပြီးခိုင်မာအကောင့်တွန်းအားပေးတဲ့အစိုးရအစီအစဉ်ဘုံတွေနဲ့လက်မှုပညာရှင်တွေအတွက် Empower အလုပ်ကိုင်ဖန်တီးရေးအစီအစဉ်ရဲ့ချင်းငွေတွေအစင်းအဆုံးမိသားစုတွေအတွက်ကန့်သက်ချက်နဲ့ငွေကြေးထောက်ပံ့တဲ့အစီအစဉ်တွေလိုကျွန်တော်ဆက်လုပ်နေတဲ့လူမှုဖူလုံရေးအစီအစဉ်တွေကနေတဆင့်ဒီအကူအညီလိုအပ်နေတဲ့လူတွေကိုဥတီချက်ထားပြီးတော့ဆက်လုပ်သွားမှာပါ
ဒါပေမဲ့အစိုးရရဲ့အစီအစဉ်တွေအထူးဖြင့်စင်ရဲသားမိသားစုတွေအတွက်ငွေကြေးထောက်ပံ့တဲ့အစီအစဉ်ဟာလုံလောက်မှုမရှိဘူးလို့ကျွမ်းကျင်သူ OBK လီကပြောပါတယ
်။ And if you're in an environment where economic growth is strong, then you can make the case for that. But if an environment where
စီးပွားရေးတိုးတက်မှုခိုင်မာတဲ့ဝန်းကျင်မျိုးမှာတော့ဒီလိုလောက်တာကအလုပ်ဖြစ်နေပါတယ်။ဒါပေမဲ့စီးပွားရေးတိုးတက်မှုမရှိတဲ့ဝန်းကျင်မျိုးမှာဆိုရင်တော့အထောက်ပံ့ပေးတဲ့မူဝါဒတွေကဘယ်လိုရည်ရှိခိုင်မာစေမဲ့နည်းနဲ့စင်ရဲမွေးတင်မှုကိုရှော့ချနိုင်မလဲဆိုတာရှင်းရှင်းလင်းလင်းမရှိပါဘူး
။တမရဘူဝါရီရဲ့မြန်မာတဲ့ဤမန်းချက်ကြီးကတော့နိုင်ဂျီးရီးယားနိုင်ငံသားတန်းတရာကိုနောက်လာမယ့်10နှစ်အတွင်းစင်ရဲတွေကဆွဲထုတ်ရေးပါ။ဒါပေမဲ့လည်းတိုင်းပြည်မှာစင်ရဲမှုအဆင့်ကနေလွတ်မြောက်နှုန်းတိုးတက်အောင်လုပ်ဖို့ဆိုရင်ပုံမှန်စီးပွားရေးတိုးတက်နေရမှာဖြစ်တယ်လို့လူဦးရေတိုးပွားနှုန်းကိုထိန်းချုပ်ရမယ်လို့ကျွမ်းကျင်သူတွေကပြောပါတယ်ခင်ဗျာ
။ကိုကျော်ကျော်သိန်းပြောပြပေးခဲ့တာပါရှင်။ဒုတိယပိုင်းနိုင်ငံရေးမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်နှားဆင်ကြပါအောင်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 19, 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ဒိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာဒိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါရှင် VOE မြန်မာပိုင်းစီစဉ်ရဲ့တောက်ကြနေမနက်ခင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ24 40 50တို့အပြင်လိုင်းလက်မီတာ190 kHz 1905ကနေတိုးချဲ့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာအင်္ဂလိပ်စာသင်ကန်းစာနဲ့အတူကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုထုတ်လွှင့်တဲ့အခါမှာတော့ NCA လက်မှတ်မရေးထိုးရသေးတဲ့လက်နက်ကိုင်အဖွဲ့တွေနဲ့အစိုးရတပ်မတော်တို့ရှမ်းပြည်မြောက်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီး
လက်နက်နဲ့ဖြည့်ရှင်းနိုင်တာမရှိဘူး။နော်တွေ့ဆုံဆွေးနွေးပြီးတော့မှပဲဖြည့်ရှင်းနိုင်တယ်ဆိုတဲ့အတွေ့အခေါ်အသစ်ရင်း
ပြည်တော်စု Institute Director ဦးခွန်ဆိုင်ပြောသွားတာပါ။အပြည့်စုံကိုတော့နောက်ပိုင်းမှနားဆင်ရပါမယ်။အခုအရင်ဆုံးတော့သတင်းလွှာတစ်ပုဒ်ကိုထုတ်လင်းပေးပါဦးမယ်။ရုရှားနိုင်ငံကျောင်းအလုံးမှာပြီးခဲ့တဲ့စာတင်နှစ်ကစပြီးတော့ရုရှားဘာသာကိုအဓိကရုံသုံးဘာသာစကားဖြစ်သုံးဆွဲဖို့ဥပဒေထုတ်ပြန်လိုက်တဲ့အတွက်ရုရှားပြည်ထောင်စုတွေကဝေးလံနဲ့ကမ္ဘာအရှိပြားမှာရှိတဲ့ဘူရီယေရှားသမ္မတနိုင်ငံကလူနည်းစုတိုင်းရင်းသားတွေကြားမှာသူတို့ကိုယ်ပိုင်ယဉ်ကျေးမှုဓလိထုံးစံတွေတပြေးပြေးပြောက်ွယ်သွားမှာကိုစိုးရင်ပူပန်နေကြပါတယ်။ရီကာဒိုမကီနာပြဖို့ထားတဲ့သတင်းကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ရုရှားဖက်ဒရယ်ပြည်ထောင်စုထဲမှာတစ်ခုပါဝင်ဖြစ်တဲ့ဘူရီယေရှားသမ္မတနိုင်ငံကကျောင်းသားကျောင်းသူကလေးတွေနိုင်ငံတော်တချင်းကိုသူတို့ဘာသာစကားနဲ့တီးဆိုနေတာပါရုရှားမှာမွန်ဂိုလီးယားဘာသာစကားနဲ့ဆက်နွယ်နေတဲ့ဘူရီယက်ဘာသာစကားကိုအဓိကအသုံးပြုတဲ့ကျောင်းကအနည်းငယ်ပဲရှိတဲ့အထက်မှာဒီကျောင်းလေးပါဝင်ပါတယ်အသုံးပြုသူ3000ကျော်လောက်ရှိတဲ့ဒီဘာသာစကားကိုကုလသမဂ္ဂသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကပျောက်ကွယ်သွားတော့မယ့်ဘာသာစကားစီးရင်ထဲမှာထည့်သွင်းထားတာပါဘူရီယက်ဘာသာစကားအသုံးပြုသူတွေမရှိတော့တဲ့လောက်နေနေပါပြီလို့ဘူရီယေရှားပညာရေးနဲ့သိပ္ပံဝန်ကြီးဘဲဇာဆန်နော့ဖ်ကပြောပါတယ
်ဘူရီယက်စကားကိုရေးတတ်တဲ့သူမပြောနဲ့ပြောတတ်တဲ့သူအောင်အတော့ကိုနည်းနေပါပြီ
ဒီနေ့နေရာဒီကျောင်းပိတ်ရဲ့ကျောင်းပြန်အဖွင့်ကျောင်းတွေမှာရုရှားဘာသာကိုရုံသုံးဘာသာစကားအဖြစ်အသုံးပြုဖို့ပြဌာန်းလိုက်တာပါဒီပညာရေးစနစ်တဲ့ဥပဒေကြောင့်ဘူရီယက်လူတိုင်းရင်းဘာသာစကားကိုမြင့်တင်ဖို့ကတော့အင်္ဂါမိဘတွေအပေါ်မှာပဲမူတည်နေတော့တယ်လို့ပြောရတော့မှာပါပညာရေးနဲ့သိပ္ပံဝန်ကြီးဘဲဇာဆန်နော့ဖ်ကတော့အခုလိုဆက်ပြီးတော့ပြောပါတယ
်проживают более 100 национальностей. В одном классе могут учиться дети разных национальностей. И каждому ребёнку обеспечить
Russia Federal Bilang Zurema mtu kwe pya de tayin da lu myo su taya jo lao ni thain ja da ba. Sa sin ngan tuk khu de ma su yin chang da re ga tayin da myo kwe a song si ni nai da phit de twet. Su lo ta yauk chin si ye ba da sa ne sin pe bu ga raw let twet ma be lo ma ma phit nai ma bu.
ဘူရီယေရှားရဲ့မြို့တော်ဦးလန်ဦးဒဲမြို့မှာစီးပွားရေးလုပ်ငန်းတွေနဲ့အစိုးရအကြောင်းတွေမှာဘူရီယက်ဘာသာစကားကိုရုံသုံးအဖြစ်အသုံးပြုနေတာဖြစ်လို့အကြောင်းတွေမှာရုရှားဘာသာကိုသာအသုံးပြုရမယ်ဆိုတာကအတော်ကိုခက်ခဲရှုပ်ထွေးမယ့်ကိစ္စပါဘူရီယက်ဘာသာစကားထိန်းသိမ်းရေးနဲ့မြင့်တင်ရေးစင်တာဒါရိုက်တာအလက်ဇန်ဒာအီလက်စကာရော
ဒီဥပဒေကိုပြဋ္ဌာန်းတာရုရှားရှုံတော့ပေါ့ရုရှားကိုသူတို့အဖအတိုင်းပြည်လို့သတ်မှတ်ထားတဲ့တိုင်းရင်းသားလူမျိုးစုတွေညညွတ်သွေးစီးနေတာကိုထိခိုက်သွားနိုင်တယ်လေဒီဥပဒေကစီလုံးညညွတ်မှုကိုဖျက်ဆီးနိုင်တာပေါ့
လူဒပ်ကမျက်စီအားနည်းပြီးမယ်အနုပညာဝါဒနာထုံသူဖြစ်ပါတယ်သူမိသားစုကဘူရီယက်စကားပြောပါတယ်လူဒပ်ရဲ့အဖေကဘူရီယေရှားသမ္မတနိုင်ငံဗော်ဂင်စကီဒေတာကမဟာယနဂိုင်းဝင်ဗုဒ္ဓဘာသာဖုံးတော်ကြီးတစ်ပါးဖြစ်ပါတယ်သူကဗော်ဂင်စကီဒေတာကိုရုရှားမှာဗုဒ္ဓဘာသာထွန်းကားတဲ့အချက်အချာဒေတာဖြစ်လက်ခံထားသူပါမျိုးတော်တွင်ကဖုံးကြီးတွေအတွက်တော့ဘူရီယက်ဘာသာစကားပြောက်ွယ်သွားမယ့်အရေးကတမိုင်းတစ်ခေယဉ်ကျေးမှုပြောက်ွယ်တာပါပဲလို့ဖုံးတော်ကြီးရက်ဒနာလာမာကပြောပါတယ
်မြစ်ဒစာဘူနာပရီမီယာ
ဒီမှာတော့တောယောမျိုးလေးတွေမှာပါဘူရီယက်စကားပြောကြတာပါဦးလန်ဦးတဲ့လူတိုင်းသားပေါင်းစုံနေတဲ့နေရာမှာသာရုရှားစကားကိုသုံးကြပါတယ်
Now Lame Nitri Twin Buria Pata Sagago Sepio Atompu Jamaromla Suragaro Sangiaro Mava. Rashan Twin Time Pata Sagabao Nazi Joha, Akulu Pietanani Yin Sai Niavi, Pialque Duarome Chini Machini Delo, Kula Tamagati Penny Hinchi Mupe UNESCO Ga Piovation.
Rashinashin Lame Natana Sepi Yuka Puema. Party chair, Kose Lawi, Ye Chingo, Chibi, Nepi Sabu, Anaya, Yuta Democracy, Aquajoka, Himani Rare, Atiga Nangi Party Chipete, NLD and Ine, Yuka Puem Hapua, Tekuda, Letri Chindongeme, Suyin, Lame Yuka Puema, Belu Yaletri, Trapo Lana in the Lesura, Few Yes Nina, Tayali Lysisema, Sunitaya Mashin, Mesa Nashin Rinine, Kose Ye, Ye Chin like Yuche Yame, Suyin, Belo Lumurigu, Richetin Jabatle, Suragule, Bawin Suni Jabu Piko Jamari. Bawin Suni Minia Ludurin in it, Vue phone number, J. Netonyan, Ne, Doshin, Ne, Nangangali will call you be, Satoyame telephone number go, Jotin people, Tanai Mari. Kurama Bawin I need to win in it, email never pipi at the fine never pipi, Vue email Lisa, Thalys at VOA News.com go, Jotin people, Chanelo. VOA Facebook Channel Namale, Machete, Shooting Yita People Channel Mare, Lilina Taya Lilicenga, Suzu Varishin.
The net and Sininia Dialy Lines is in my Bowen Suni Jabu to a Taman Picoine, a goose bureau, Dolla Latan, ye idiom to English acting and Zapianle Tonin Jetigo Nasinja Babashin.
Bite
the bullet.
Surabe Pibari, Salumanga, B I T E, Bite Ga, Kaitara, T H E the B U L L E T, Bullet Garo, Chizango, Lunga, Debe Yaro, Skabite Kulungi, Tayai, Debe Garo, Chizango, Kaitara Boshi. D don't see the Laragaro, American, Pidwin, Sidwinava, Tongshia, Chauset Kugani, Tongshia, Chausen Aguti. Union Dadarwine, Confederate Pine Dadarwija, Pidwinsu Pijazi, Pija Kaja, Tiai Thi Song Jayama, Anna Kanzayara Tadayaong, Mooney Aung Taitawu, Whiskey Yegale, Mashizuro, Questide Siawinga, Tanyayare Sitagu, Jizadadao, Gaita Kainet the Boba, Anagu Aungka, Downka Nine the Bob Pipari, Danido, Jizangu Kaipido, Anjade the Bob Pipari, Idiom Dwoyaro, Kekere, Simagonsia Pite,
When the demand was down, U.S. automakers had to bite the bullet and cut jobs. When the demand was down, U.S. automakers had to bite the bullet and cut jobs. Bite the bullet.
တော်လလတန်ရဲ့အင်္ဂလိပ်သင်ငန်းစာပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်ရပြီးတဲ့နောက်အခုတော့ဒီတစ်ပတ်ကျမ်းမာရေးကဏ္ဍကိုထုတ်လွှင့်ပေးကြပါမယ်အကျော်တဲ့စကြောတဲ့ယောဂကိုခွဲခြားဆုံးဖြတ်နိုင်အောင်ဘယ်လိုစစ်ဆေးမှုတွေလိုအပ်ပြီးတော့ဘယ်လိုကုသနိုင်ပါသလဲအယူအကျော်အစ်ထူးကုနဲ့စိတ်တက်ကတော့တဲ့အယူအကျော်အစ်ဆေးပညာဌာနပါမောက္ခဌာနမှထောက်တာချက်ဆိုးကိုကိုဝင်းမင်းကမ
Okay, you can say Chisu Tamaro, the Pamaka, Tata, Chisu Kunya. Tanaru, the Ajote Yoga Jango, Joga Niyama. Begin a Pataworo say, Yoga Piaje, Chowine, Kagwebu, Nilan, now Yoga, Song Chapo, Leku, Sinere, Lakana, the Jango, Joga Javarasia. Did you follow say, Yoga, Song Chapo, Kake, Sinere, Lakana, Shirani Tama, Tasipo, Lua Tarine, Gudamu Jango, Sapioma, Chiparasia, Rikajaro.
ဒီယောဂဆုံးဖြတ်ဖို့ခက်နေတဲ့လက္ခဏာတွေထားမှာဘာတွေ test ဖို့လို့လဲဆက်တယ်လို့ပြောလို့ရတာကဒီလိုမျိုးဒါလည်းနေရာ 10 ခုကိုရှိနိုင်တယ်ဒီမှာတစ်ခါက
Okay, sir. So, now try your the Kweja Pinango to see it in the Nakanali City last year.
Okay, we will be down Lulu Yaragani. I'm really down in a minute. I'm really a Lubu Lubia, but Lubu Lubia, the Kama, so that I'm really dinner move. To me, I feel that I'm Yoru, the Omo, that I'm your Latin Lapoli. But in a Kajaro, let me see. ကျော်ရီကြိုက်တယ်မကဘဲနဲ့ဒီစာမေးကြည့်လိုက်လို့ရှိရင်ဆိုင်ရလာမကောင်းဘူးသူမင်းစားတဲ့နယ်ပိုင်းသားတွေဒီအင်္ဂါကိုတန်းပြရတယ်အဲ့တော့ပြီးတော့ချွေးထွက်တတ်တယ်ပြင်းတတ်တယ်ပူလိုက်အေးလိုက်ဖြစ်တယ်အဲ့တော့သူကဟိုသူနော်မေးအောင်ရိုးလို့ခေါ်တယ်အလူလဲအောင်ရိုးစနေနယ်လေတွေ့ပြီးတော့လက္ခဏာတွေပေါ်တတ်တယ်ခဏကတည်းကချွေးရလက္ခဏာချွေးချွေးဆွဲနေတာမျိုးလိုဂျင်းနေတစ်ဆက်လက်တုံ ဒီကကတော့အောင်စိုးတွေကတခြားအနာမရလို့တောင်းတင်းပြီးတော့အကျိုးတက်တာဆိုအောင်စိုးတွေအနာရအောင်ဒီအိတ်ဆက်မှုလည်းယူဖို့ပြီးပြည့်တဲ့စေလို့ခေါ်တာပေါ့နော်အဲဒါကဖိုက်ဆက်ကလစ်လို့ခေါ်တဲ့စေရှိတယ်အဲဒါကမာဗီမာတော့မိချစ်ကလင်းဆိုတဲ့နာမည်လေးလာတာဗျာလေအဲ့ဒီစေလေးကိုတောက်လိုက်လို့ရှိရင်များသလိုရှိရင်အိတ်ရတဲ့ချင်းလေးမှာနှိမ့်ဆက်ပြီးတော့ပါတယ်အပေါ်မှာအမြင် ကျန်နေစနေမှာအရာဝင်လည်းမမြဲလုံးကြောင်များဆိုအိမ်ပြောတော့ဒီကမှာကြိုးရီကနာမရဘူးသနာနေတာပေါ့ဒါဒီဆေးလေးတောက်ပြီးတော့အိလိုက်လို့ရှိရင်အိပြောတာနဲ့အဲဒီအကျိုးရဲ့အကျိုးဆိုတာရှိပြောသွားတယ်မနေ့ကတော့လေဆန်းဆန်းဆန်းဖြစ်သွားတယ်ပေါ့နော်တစ်ခါကျတော့ဘယ်နှကဆိုတဲ့လူလဲအောင်ကျော်စနစ်ကလည်းတောင်းတင်းနေတဲ့ကြောင်ဒီကျသားတွေကိုဖြူဘူးကတော့အိမိဆိုတဲ့လင်းတောက်တယ်လူလဲအောင်ကျော်စနစ်
ကျိုးရယောဂဖြစ်လာတယ်။အဲကအချိန်ကကျိုးရယောဂမဟုတ်လို့ပဲဆိုတာဒုတိယအဆင့်ကျိုးရယောဂလို့ခေါ်တာပေါ့နော်။ယောဂတစ်ခုခုကိုအချိန်ကပြီးတော့မှသူကဒုတိယအဆင့်ကျိုးရယောဂလို့ခေါ်တာပေါ့နော်။ယောဂတစ်ခုခုကိုအချိန်ကပြီးတော့မှသူကဒုတိယအဆင့်ကျိုးရယောဂလို့ခေါ်တာပေါ့နော်။
အဲ့တော့အဲ့ဒီဖြစ်သွားတဲ့အခါမှာပုံမှန်အချင်းတော့ကိုက်တယ်ခဲတဲ့ဆိုတာကယောဂလက္ခဏာပေါ့အဲ့တော့အကျိုးတဲ့ယောဂဖြစ်သွားတဲ့အခါကျတော့ကိုက်တယ်ခဲတဲ့ဆိုတာကယောဂဖြစ်တာအဲ့ဒီယောဂကြောင့်ပါဝင်နိုင်ပေါ်လာတဲ့ဆိုတော့ခဏချင်းတုံနေလို့အိတ်မပြောဘူးလို့စာမကြည့်ဘူးလို့စွတ်သားရည်ထဲနေတယ်ဖြစ်လာဆိုတော့အဲ့တော့လွတ်သွားလို့ရှိရင်ဥရကမှာကြီးပေါင်းမယ်ကြီးပေါင်းပြီ ွဲနေတာကိုကြော်သွားတယ်တတိမထမ်းမိဘူးဆိုရင်အခုကလိဗနာစီဘလောက်ဝေးပြီးလူကအဖြစ်ကတော့ရောင်တာပြောက်သွားတယ်အဲ့ဒါနာရာကျန်နေတယ်ဖြစ်နော်အဲ့လိုပဲအရေးပြန်လိဗနာမှာလည်းကြောက်ကတ်တော့ကောင်းသွားမယ်အဲ့နာရာကြိုက်တယ်ကျန်နေတယ်ဖြစ်တယ်အဲ့ကြောင့်ကျွန်တော်တို့ကဥရေကာမှာအကျိုးတရားကသက်သက်ပဲလားဒါမှမဟုတ်ဒီမျိုးကလည်းမိကျွေးပြည့်ဖြစ်နေတဲ့အကျိုးတရားလားဒါလေးလို့လည်းမမေ့အောင်ပြေပြီးတော့ကိုကိုလူတယ်ဆက်လေးပြော
ချင်ပါဟုတ်ကဲ့ကျေးဇူးများချင်ပါတယ
်ကျာကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမရေးစီစဉ်ဖြစ်ပါတယ်အခုတော့တိုင်းရင်းသားဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုလှည့်ပေးကြအောင်ပါရှင်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ။ဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်တောင်ပိုင်းမိုင်းပန်မြို့နယ်တဲမှာ NCA လက်မှတ်ရေးထိုးထားတဲ့ RCSS SSA နဲ့အစိုးရတပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ကရင်ပြည်နယ်ဖအံမြို့နယ်မှာမြစ်ချောင်းတဲကရေမတန့်ရှင်းလို့ဒေသခံတွေစိုးရိမ်နေကြရတယ်ဆိုတာနဲ့အစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တို့ကြား NCA လက်မှတ်ရေးထိုးခြင်း၄နှစ်ပြည့်ခဲ့ပြီမဲ့ငင်းချင်းရေးကိစ္စတွေမထီရောက်သေးတဲ့အခြေအနေတွေကြောင့်ကြိုးစားကြရမှာပါရှင်။
ကျမကနန်းဟောင်းပါသတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ NCA လက်မှတ်ရေးထိုးခြင်း၄နှစ်ပြည့်တဲ့နေ့မှာရှမ်းပြည်တောင်ပိုင်းမိုင်းပန်မြို့နယ်ထဲမှာ NCA လက်မှတ်ရေးထိုးထားတဲ့ RCSS SSA နဲ့အစိုးရတပ်မတော်တို့တိုက်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့ပါတယ်အောက်တိုဘာလ15ရက်နေ့ကမိုင်းပန်မြို့နယ်နောင်ဟီအုပ်စုဝမ်ကန်ကန်ယွာအနားမှာနိုင်ယူဝက်ခတ်အကြတိုက်ခတ်မှုဖြစ်ပွားခဲ့တာပါ2015ခုနှစ် NCA လက်မှတ်ရေးထိုးပြီးတဲ့နောက်ပိုင်း2019ခုနှစ်အချိန်ထိအစိုးရတပ်မတော်နဲ့ RCSS ကြားတိုက်ခတ်မှု52ကြိမ်ရှိပြီး2019အတွင်းမှာပဲတိုက်ခတ်မှု5ကြိမ်ရှိပြီဖြစ်ကြောင်း RCSS SSA ကပြောပါတယ်
ကရင်ပြည်နယ်ဖအံမြို့နယ်မှာရှိတဲ့ကျေးရွာတချို့မှာအခုလအတွင်း AI နဲ့ရေတွင်းရေတွေရုတ်တရက်မဲနဲ့လာတာကြောင့်ဒီလခံတွေတောက်တုံးရေမတုံးရေတော့ပဲစိုးရိမ်နေကြရပါတယ်။ဇာပြင်းလက်ရှိချိန်မဲလာတဲ့ရေအိုင်တွင်းမှာလည်းခူအောင်နေတဲ့ငါးတွေစတင်တည်ဆုံးလာတာရှိတယ်လို့လည်းဒေသခံတွေကပြောပါတယ်။အဆိုပါရေမဲလာတဲ့ကျေးရွာတဲ့မနီမဝေးမှာမြန်ကလေးဗီလက်မီစက်ယုံရှိနေတယ်လို့စက်ယုံတွေကြောင်မီတွေနဲ့လဲပတ်ဖို့ပုံထားတဲ့ကြောင်မီတွေတွေကြောင့်အနီးနားရွာနားမှာရှိတဲ့ရေတွေမဲသွားတယ်လို့လည်းအဲဒီမှာရှိတဲ့ဒေသခံတွေကသုံးသပ်ပြောဆိုနေကြပါတယ်
။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာအောက်တိုဘာလ15ရက်နေ့နနက်ပိုင်းကအစိုးရစစ်တပ်ကပစ်ခတ်တဲ့အတွက်စစ်အောင်ကျေးရွာကရွာသားတဦးတေဆုံးပြီးရွှေလိုင်းကျေးရွာကကျောင်းသားတဦးဒဏ်ရာရရှိခဲ့ပါတယ်။တေဆုံးသွားသူကတော့ကြောက်တော်မြို့နယ်စစ်အောင်ကျေးရွာကဥကလားမောင်ခေါ်ဦးခေအောင်ကြည်ဖြစ်ပြီးဒဏ်ရာရသူကတော့ရွှေလိုင်းကျေးရွာကအဝေးတင်တက္ကသိုလ်ကျောင်းသားကိုနေဆောင်ဝင်းတို့ပဲဖြစ်ပါတယ်။ဦးခေအောင်ကြည်ဟာစင်အိုးချိုင်ကျေးရွာအသွားမှာစစ်တပ်ကဖမ်းဆီးတာခံရပြီးရွှေလိုင်းကျေးရွာဘုံတော်ကြီးကျောင်းအနီးမှာတနတ်ဒဏ်ရာနဲ့တေဆုံးနေတာကိုတွေ့ရကြောင်းကိုနေဆောင်ဝင်းမှာတော့စစ်တွေကိုကျောင်းသားတက်ဖို့ကားထုတ်နေတုန်းပြစ်ခတ်ခံရတဲ့အတွက်ဦးခေါင်းနဲ့နှောက်ကြောမှာငါးချက်ထိမှန်ဒဏ်ရာရရှိခဲ့တာဖြစ်တယ်လို့မိသားစုဝင်တွေကပြောပါတယ်။ရခိုင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဘုံမူကြီးမင်းတန်းကတော့တေဆုံးသူတွေဟာအေးတပ်ဖွဲ့ဝင်တွေဖြစ်တယ်လို့ပြောပါတယ်
ကချင်ပြည်နယ်မိုးညင်းမြို့နယ်ကအောက်တိုဘာလဒုတိယပတ်တွင်ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့အစိုးရတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ KIA ဘက်ကပြောပါတယ်။ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့အစိုးရတပ်မတော်ကြားတိုက်ပွဲကုလနီဘာရက်သက်ရံကနေတဖန်ပြန်လည်ဖြစ်ပွားလာတာဖြစ်ပြီးအောက်တိုဘာလ14ရက်နေ့က KIA တပ်မှရှစ်နယ်မြေဖြစ်တဲ့မိုးညင်းမြို့နယ်တွင်နှစ်ဖက်ထိတွေ့မှုတွေဖြစ်ပွားခဲ့တာဖြစ်တယ်လို့ KIA သတင်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ပူကပြောပါတယ်။
ตํารวจก็ตะเพ็ดตะอภิยะกาละกုံซုံးตัวราผิดๆอะคูผิดปัวได้ไตปัวมานะท่องสักกุกุเนี่ยတွင်กะฉินลุไล่ยึดตํารวจแกยอีเนี่ยตํารวจတို့จาปรมาสงจิ่งဖြစ်တဲ့ไตปัวဖြစ်တယ်လို့แกยอยู่ဘက်ကပြောပါတယ်လာမယ့်2024အတွက်ရွေးကောက်ပွဲမှာမွန်ပြည်နယ်ရှိတပ်တွင်းမဲယုံတွေကိုလွတ်လပ်စွာစောင့်ကြည့်ခွင့်ပေးသွားမယ်လို့မွန်ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲရုံးကအတွင်းမူဦးဟိန်းလင်းထက်ကပ ရှိချာပြီးတမတော်ဓာရီနဲ့အတူနေအိမ်ထောင်စုဝင်တွေမပါသေးဘူးလို့ဆက်ပြောပါရယ်ရွေးကောက်ပွဲနေဥပဒေမှာတမတော်ဓာရီနဲ့အတူနေအိမ်ထောင်စုဝင်တွေရမယ်အမြင်စည်းရင်းကိုတတ်ဆိုင်ရာတတ်မှုရဲ့အကူအညီနဲ့သူတို့ရဲ့တည်ရင်ဌာနချုပ်တည်ရှိရာရက်ကျင်းမဲစင်းထည့်သွင်းသွားရမှာဖြစ်ပါတယ်ပြီးခဲ့တဲ့2005ခုနှစ်အတွင်းရွေးကောက်ပွဲမှာမွန်ပြည်နယ်အတွင်းမဲယုံပေါင်း960ရုံရှိပြီးတတ်သွ
ကောင်းဆောင်၃ယောက်ဖြစ်တဲ့ဒီပင်လုံဆိုင်ကြောင့်မလက်မှတ်ရေးတုတ်ခဲ့တဲ့ချင်းကောင်းဆောင်၃ဦးဖြစ်တဲ့ဦးလူမုံ၊ဦးကီယုံမန်၊ဦးဆောင်စခုတ်ရုပ်ထုနဲ့တူဆိုင်သူကိုချင်းပြည်နယ်ဆိုရာဖွဲ့ကနေစီစဉ်နေတာဖြစ်ပါတယ်။ဒီကိစ္စကိုချင်းလူထုကလက်ခံပါသလား။နိုင်ငံအင်္ဂါနေတင်ဆက်ထားပါတယ်။
ချင်းပြည်နယ်ရဲ့မြို့တော်ဟာကမှာပူကျော်အောင်ဆန်းကျေးရုပ်တုကိုချ
Chino, Pamalu, England, and the Beton Bennett, Del Chino, three at the Manjang, the Roy Bushi, Locala City. I'm beginning to make a budget, Chini, and Malochu. The Raguero, I panya P. Would you change to Korean Mopen? Carry Gong Kong, Tongyako, open the Yamato, Tongyako, a pane, a Lula Jota, a pane, and Ru.
ပူဂျိုချီယိုဆိုင်တူမဲအစီအစဉ်ကိုဟာကာရဖက်လူမှုဖွဲ့စည်းများကွန်ရက်ကအစီအဝေးနှစ်ကြိမ်ကျင်းပပြုလုပ်ခဲ့ပြီးစာကျင်ကောက်ခတ်ကြတယ်လို့ဟာကာရဖက်လူမှုဖွဲ့စည်းကွန်ရက်ကညှိနှိုင်းရေးမှုဆက်လိုက်ထောင်ကျုံနှောင်းကပြောပါတယ်။ဒီကမဟုတ်သေးဘူးလို့ကျွန်တော်မြင်တယ်။ကျွန်တော်တို့လူချင်းတဲ့ဖက်ဒရယ်မရသေးဘူး။ရောက်ထုတ်ချက်အရင်လူချင်တာကလက်တွေ့ဒီတိုင်းတာတွေလူချင်းတ
Amura Timogri Fajo and the Soya Portala be now Pangasalo. Tainda did up Bowen, the time be Luma, Pujong Sanchio to Sight to Yelung and Rigo, looks on like a Jarava. Simura Timogri Fajo, see Anati Pati, Pudua Ugta, Puno Tangakaro, Tainda Luchina, Pujoya Garida Pibi, Yokum Hobulo Suvare.
Tenura, Pujoya Garida, Tainda Alua, Luchine, Pujoya Garida.
ดันตุยีรูกูปัญเปียทานควินโดเดียยะกุฏิปอมลาติยะคาดูเดียมีซ้องกงกาบ่ปีเกเรเนกะชิมิเนทันตะลันญุมาเลปูโจอองซอยจียูทุไซตุกูปีเนซูยะกะซีเซ็งแทบิเมเดดะคันปิดูริกะเนสั่นเจ็งกั่นกั่วจะลาจ่องเปียนเลยยุกเซ็งแคยะบาเร
อกุสัตปีตะเรนจิ้นฉึกกูน้าสินจ่ายมาบาชิ
ရှမ်းပြည်နယ်တောင်ပိုင်းမိုင်းပါမြို့နယ်ထဲမှာ NCA လက်မှတ်ရေးထိုးထားတဲ့ RCSS SSA နဲ့အစိုးရတပ်မတော်တို့ပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့ပါတယ်။ကရင်ပြည်နယ်ဖအံမြို့နယ်မှာရှိတဲ့ကျေးရွာတချို့မှာမြစ်ချောင်းထဲကရေရီဟာမင်းနယ်လာပြီးငါးရီသေဆုံးမှုဖြစ်ပွားလာတဲ့အတွက်ဒေသခံတွေကစိုးရိမ်နေကြပါတယ်။တရုတ်ရှင်တွေခု VOA Facebook Samyana, VOA Burmese News to Male, Jamaru Kutoni Nide Chene de Bianeve Nasin Imaration. Akusabi or Diganiman at Bind where the Dinjin Jugo go to Jotting of your Piapi Ramishan.
Siyuaning and Yabaima, Kat Lenegani, Dekani Ragani, Naidiana said at Piapu, Turkiga, Tadavinima, the Bodu Lai Bilu, American Ludia the Mana Mai Penska, Ankara Murogani, Tinavare. တူရီသမရာရီချစ်တိုင်ယပ်အာရူဝန်နဲ့အချိန်တော်ကြာဆွေးနွေးပြီးတဲ့နောက်အခုလိုကျင်းရတာပါဒီလိုပြည့်ရလိုက်တာကြောင့်တူရကီတောင်ဘက်နယ်စပ်ဆီးရီးယားနိုင်ငံတွင်36နှစ်ကီလိုမီတာကျယ်ဝန်းတဲ့ဂျာဂန်စုံကနေကတ်ဝိုက်ပီဂျီတဲ့နိုင်ငံကိုထွက်ခွာဖို့အချိန်ရသွားစီမဲ့လို့ဒုသမရာပန့်စ်ကပြောပါတယ်သမရာဒေါ်နယ်ထရမ့်ကအမေရိကန်တန်တမာတွေကိုသူ့ရဲ့ကိုယ်ရေးရှင်တွေရူဂျူလီယာနီနဲ့ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
ကြောင့်လည်းတဘောတူညီချက်ကိုစနေနေ့တိရိစ္ဆာန်ပါလီမန်အစည်းအဝေးမှာလွှတ်တော်အမှတ်တွေထောက်ခံပေးကြမယ်လို့EU ခေါင်းဆောင်တွေကမျှော်လင့်နေပါတယ်။ဒါပေမဲ့ပြည်တွင်တိုက်ခိုက်နိုင်ငံရေးပါတီတွေကတော့ထောက်ခံမှာမဟုတ်ဘူးလို့ပြောနေကြပါတယ်။ထိုင်းနိုင်ငံမှာလူမောင်ကိုကူးခံရသူတွေကိုကျူးလွန်သူတွေကနေနာကြီးပေးဖို့တရားရုံးတွေကဆုံးဖြတ်ချက်ချထားတဲ့မကြာသေးခင်နှစ်တွေကအမှုပေါင်း90ကိုရာခိ ရေးထားပါခင်ဗျာ
။သတင်းချင်းချက်ကိုကိုကျော်ကျော်သိမ်းပြပြပေးခဲ့တာပါ။ဒီမနေ့အစည်းအဝေးထုတ်လုပ်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်။တောက်ကြမနေ့ VOA စီစဉ်တွေကိုလိုင်းတူမီတာ24 40 51နဲ့လိုင်းလက်မီတာ190လို့ကနေထုတ်လွှင့်ပေးခဲ့တာပါ။VOA စီစဉ်တွေကိုနားဆင်ကြရတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ကျွန်မများပါစင်အောင်ပါ။
This program has come to you from the Voice of America, Washington.